ညီနောင်မဟာမိတ်တွေဦးဆောင်တဲ့တပ်တော်များနှစ်ခုစစ်စင်ရေးဒုတိယပိုင်းဟာဒီနေ့ဆိုရင်15ရက်ကြာမြင့်လာပြီးရှမ်းမြောက်ဒေသမှာစစ်ကောင်စီတပ်စခန်းတချို့ကို TNLA တအံမျိုးသားလူမျိုးရေးတပ်ကထပ်မံသိမ်းယူတာတွေရှိတယ်လို့ရှမ်းမြောက်တိုင်းစစ်တနာချုပ်အခြေစိုက်ရာလာရှူမြို့ဟာလည်းကိုကန့် MNDAA ပူးပေါင်းတပ်တွေရဲ့စစ်ရေးအရချင်းချောင်းမှုတွေဆက်လက်ရှိနေစေဖြစ်ပါတယ်ဒီကနေ့မှာတော့နောင်ချိုမိုးကုတ်နဲ့မိုးမိတ်ဘတ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီနေ့အတွင်းမိုးမိတ်မြို့နယ်ကစစ်ကောင်စီတပ်စခန်း၄ခုကိုတည်ယူခဲ့ကြောင်းဒီနေ့ပြန်ကြားရေးတာဝန်ခံလူရည်ဦးက VOE ကိုပြောပါတယ
်။အဲဒီနေ့ကျတော့အဒီနောင်ချိုမြို့မှာဆိုရင်ဒီ6တုံး6ကတက်စခန်းမှာတိုက်ပွဲတွေပြင်းထန်နေတယ်။နောင်ချိုမှာရှိတဲ့ဒီတိုက်ခေါ်တက်စခန်းတွေမှာလည်းတိုက်ပွဲတွေပြင်းထန်ဆောက်ဖြစ်ပါတယ်။အဲခုဒီမုတ်ကုတ်တမ်းမှာဆိုရင်တော့ဒီ9မှာတက်စခန်းမှာတိုက်ပွဲတွေကပြင်းထန်နေပါတယ်။အဒီနေ့မိုးမိတ်မှာဆိုရင်တော့ဒီစစ်ကောင်စီရဲ့တရက်တော်တက်စခန်းကိုကျွန်မတို့သိမ်းပိုင်နိုင်ခဲ့တယ်။မနေ့မှာဆိုရင်ဒီမိုးမိတ်မှာရှိတဲ့ဒီလက်ခုတ်ပင်လက်ခုတ်တန်းလက်ကြီးတက်စံတွေမှာကျွန်မတို့သိမ်းပိုင်နိုင်ခဲ့တယ်။ဒီနေ့ကျတော့ဒီတရက်တော်တက်စံကိုကျွန်မတို့သိမ်းပိုင်နိုင်ခဲ့တယ
်။ဒါပြင်ကြောင်မဲခမရ901တက်စခန်းမှာတိုက်ပွဲဆက်လက်ဖြစ်နေကြောင်းနဲ့တင်းလာနေကတီဘောမျိုးနယ်မှာတိုက်ပွဲဖြစ်ပွားတာရှိခဲ့ပေမဲ့ဒီနေ့တော့သတင်းတက်လာတာမရှိသေးကြောင်းလည်းပြောပါရယ်။လာရှုမျိုးမှာတော့စစ်ကောင်စီတက်တဲ့ MNDAA ပူးပေါင်းတက်အကြားမှာတိုက်ပွဲဖြစ်ပွားနေတာတပတ်ကြာမြင့်လာပြီဖြစ်ပါရယ်။ဒီကနေ့မှာတော့တိုက်ပွဲတွေအတန်ငယ်ငြိမ်သက်နေပြီးအရင်ရက်ကတိုက်ပွဲပြင်းထန်ခဲ့တဲ့ခမရ900ခွန်ရှိရာရက်ကွက်9မန်အိုင်ဘတ်မှာတော့ MNDAA တပ်တွေဆုတ်သွားပြီးမြို့ပတ်လည်မှာတော့ဆက်ရှိနေသေးကြောင်းလာရှူမြို့ကန်တဦးကအခုလိုပြောပါတယ
်အခုကတော့လောကကနေတော့ငြိမ်နေဒါမှမဟုတ်ရင်တော့မိုးပေါ်မှာတော့ပြန်လာတော့ရှိတယ်ဒါမှမဟုတ်တိကျတာတော့မရှိဘူးရက်900ခွန်ဟိုနောက်မှာအိမ်မန်အိုင်တာဝန်ကြီးမှာတော့လိုအပ်တယ်ဆုတ်လိုက်ခြင်းချောင်းနယ်မှာတော့များတော့များဒီလာရှူရဲ့တာဝန်ကြီးမှာတော့ရှိလို့ရှိရတယ်မလို့ခိုးရတယ်နေနေရောမယ်ဒီမှာပြေးတယ်လို့ရောပြေးနေရောမယ်နေခဲ့ရောနေတာအသွားလာတော့သွားလို့ရတယ်ကျွန်တော်အရင်လိုတော့မများတော့ဘူးလက်နဲ့ကြီးတန်ကြားလို့ရှိနေတယ်ကျွန်တော်ဘုံကြောင်းမှာသွားရှောင်းလာရရှိရတယ်ခုဒီရက်ကွက်9ရက်ကွက်4ရက်ကွက်ခုနေပဲခုဒီဘုံကြောင်းမှာတော့ဒီလှိုင်ဦးတက်မှာတော့နေရများတယ်ဒါမှခုသူတို့ပြန်မထွက်သေးဘူ
းလာရှူစည်းကြီးကတော့ပိတ်ထားစေဖြစ်ကြောင်းနဲ့တိမ့်ဒီဘက်မှာလာရှူကနေလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေရှိနေကြောင်းလည်းပြောပါတယ်တနင်္လာနေ့မနက်ပိုင်းမှာမြို့ကန်ပြည်သူအများပြားဟာလာရှူကနဲ့ထွက်ခွာခဲ့ပါတယ်။ MNDAA ကမနေ့မနက်ပိုင်း6နာရီလောက်မှာနောင်မုံရွာကိုသိမ်းလိုက်ပြီးတဲ့နောက်လာရှူကထွက်လာတဲ့ကားတွေကို3နာရီကျော်ကြာဖြတ်တန်းခွင့်ပိတ်ထားခဲ့တာကြောင့်တိမ်းရှောင်သူတဝက်ကျော်လောက်ဟာပြန်လှည့်လာရကြောင်းကိုရန်ကြုံတွေ့ခဲ့ရသူတဦးကပြောပါတယ
်။မနေ့ကထွက်တဲ့အလုံးတွေအဲ့ဒါတဝက်ကပြန်လှည့်ရပြီ။တဝက်တော်မို့သုံးပုံတစ်ပုံပဲတွေ့နေတယ်။အဲ့ဒါသုံးပုံတစ်ပုံ၄ပုံတစ်ပုံအဲ့လောက်ပဲတွေ့နေတယ်။မနီရော့မန်တတိုင်းမှာနေနောင်မွန်ကျွာကိုစိုက်နေပေါ့အဲဒါကိုစံဝါသိနေတော့အဲဒါအဲဒါပြီးမစရာ9နိုင်ဆိုတော့လောက်စပြီးတော့ပြန်လုပ်ပြီးလိုက်တယ
် MNDAA ကနောင်မွန်ကိုသိမ်းယူလိုက်ချိန်မှာစစ်ကောင်စီကဒီကြောင်းကဘုံကျဲတက်ခိုက်တာတွေရှိလာမှာကိုဆိုရင်လာကြောင်းအရသားတွေထွက်ခွာခွင့်တမ်းမြစ်ထားတာလို့သိရကြောင်းနဲ့ဒီနေ့မနက်ပိုင်းမှာထပ်မံထွက်ခွာသူတွေရှိနေကြောင်းသူကဆက်ပြောပါတယ်လာရှူမျိုးတပတ်ကြာတိုက်ပွဲအတွင်းမှာတော့အရသားတိစုံသူအနည်းဆုံး14ဦးခန့်ရှိကြောင်းလဲဒီသခံတွေကပြောပါတယ် view အနေနဲ့တိဆုံးသူအရေးအတွက်တီးခြားစုံစမ်းလို့မရသေးပါဘူးဒီအနယ်လေးကတော့ရှမ်းမြောက်ဒေသတိုက်ပွဲနှစ်ပတ်တာကာလအတွင်းအရသား90ခန့်တိဆုံးခဲ့ပြီးတိကျတန်အရသူ68ဦးခန့်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်လာရှိုးတိုက်ပွဲနှစ်ပတ်သက်ပြီး MNDAA ကသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ